COVID-19 ကူးစက်ပြီးဆေးရုံသုံးရက်တည်းကုသမှုခံယူခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ဟာပထမဆုံးအကြိမ်ဖြစ် Oval Office ကိုသွားရောက်ပြီးရုံးပြန်နေနေပြီဖြစ်ပါတယ်။ဗိုလ်ချုပ်နေကသမ္မတထရမ့် Oval Office ကိုသွားရောက်ခဲ့ကြောင်းပြောခွင့်ရ Brian Morgenstern ကအတည်ပြုပြောကြားခဲ့တာပါ။သမ္မတထရမ့်ဟာယောဂပိုးသက်ဆောင်ပြန်လာနိုင်တဲ့အချိန်တွေမှာရှိနေတဲ့အချိန်ထဲမှာပဲအဖြစ်အသမားတော်ရှောင်ကောင်လီကသမ္မတထရမ့်ဟာယောဂလက္ခဏာမပြဘဲနေတာ24နိုင်ကျော်ရှိသွားပြီဖြစ်ပြီးအခြေအနေတည်တည်ငြိမ်ငြိမ်ရှိတယ်လို့လည်းပြောပါရယ်။သမ္မတထရမ့်ရဲ့သွေးထဲကအောက်ဆီဂျင်နှောင်းနဲ့အသက်ရှင်နှောင်းအပါအဝင်တခြားကျန်းမာရေးအခြေအနေတွေအားလုံးပုံမှန်တိုင်းကောင်းမွန်တယ်လို့ခွန်လီကရေးသားထုတ်ပြန်ခဲ့တာပါ။သမ္မတမှာအပြားမရှိတာလဲ၄ရက်ရှိနေပြီဖြစ်ပြီးတင်းနာနေကတခွဲကန်ဆေးစစ်ချက်တွေအရသူ့ခန္ဓာကိုယ်ရဲ့ COVID-19 ရောဂါပိုးကိုတိုက်ဖြစ်နိုင်တဲ့ပရိဇီဝပစ္စည်းထွက်ပေါ်နေတာကိုလည်းတွေ့ရတယ်လို့ကွန်လီကပြောပါတယ်။ American ကုသရောဂါထိန်းချုပ်ရေးစင်တာ CDC ရဲ့အဆိုအရ COVID-19 ကုသထားသူတူအနေနဲ့ခန္ဓာကိုယ်တွင်ပရိဇီဝပစ္စည်းထွက်ပေါ်လာဖို့ကရောဂါကုသပြီးတစ်ပတ်ကနေ၃ပတ်ထိကြာမြင့်လေရှိပါတယ်။သမ္မတထရမ့်ရောသူ့ပြိုင်ဘက် Democratic Party သမ္မတလောင်း Joe Biden တို့ကပါလာမယ့်သတင်းပတ်မှာကျင်းပမယ်။သမ္မတလောင်းတို့စကားစစ်တိုးပွဲအတွက်ပြောလဲဆောင်စားနေတယ်လို့အင်ကာနီကပြောထားပါတယ်။